ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့တိတ်မွေးတဲ့ရသေးတောင်မှာမြို့သိန်းတိုက်ပွဲပြင်းထန်နေပြီးနှစ်ဖက်အကြဆုံးများနေတယ်လို့ဒေသခံတွေကပြောပါတယ်။အေးရခိုင်တပ်တော်ကအပြင်းထန်ထိုးစစ်ဆင်နေတာကိုစစ်ကောင်စီကလည်းလေကြောင်းရေကြောင်းပစ်ကူတွေနဲ့အသေးအတန်ခုခံနေတယ်လို့ဤဆက်သူတွေကပြောပါတယ်။စစ်တွေပါဝင်ရပ်သားနေရအများပြားမှာလက်နက်ကြီးကြားသေးချီတာတွေလည်းရှိလို့အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်။ဒီအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်ပါမလဲ။ဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ညာ။
ဟုတ်ကဲ့ဒီတနင်္လာနေ့တုန်းကအေးအေးနေနဲ့ရခိုင်တောင်ပိုင်းပထမဆုံးမျိုးဖြစ်ရံပြဲကိုသိမ်းခဲ့ပြီးရသစ်တောင်ခြေဆိုင်တပ်ဌာနချုပ်တွေကိုတဆင့်မြင့်ဆထိုးစစ်ဆင်ခဲ့ကမနေ့ကလည်းစစ်ကောင်စီအပြင်းထန်ကြီးရည်လေးဖြစ်ကူအမြောင်များနဲ့ခုခံတဲ့ကြားကအရှိန်မြင့်ဆက်ထိုးခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်ဒီရသစ်တောင်မျိုးသိမ်းတိုက်ပွဲပြင်းထန်နေတာကိုရခိုင်ခြေဆိုင်နရင်းစရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်က
လက်ရှိအနေထားပေါ့နော်ဒီနေ့အဲ့ဒီရခိုင်တပ်တို့အေကတော့စစ်တွေမျိုးအနာမိုင်းစလောက်ကွာမှာရှိတဲ့ရသစ်တောင်မျိုးမှာရှိတဲ့တိုင်းရင်းတွေကိုဆက်ဆင်ပြီးတော့ဝင်တက်ခင်းနေတာပေါ့အဲ့တော့ရသစ်တောင်ကလည်းကြာလူနီးပါးဖြစ်နေပြီလို့ကျွန်တော်တို့သိရတာပေါ့အဲ့တော့ဒီစစ်ကောင်စီဘက်ကလည်းဒီရသစ်တောင်မျိုးကိုဒီလေကြောင်းကနေကောက်ွယ်နေသလိုဒီရေတပ်ကလည်းပါဝင်ပြီးတော့ပူးတဲ့တက်ခင်းနေတာလည်းရှိတာပေါ့ဒါပေမဲ့လည်းဒီခိုင်းတက်တို့ဘက်ကတော့ဒီမျိုးကိုသိမ်းလူနေပါဖြစ်နေပြီဆိုပြီးတော့မနေ့ကတော့ကျွန်တော်တို့ကအေးတက်တို့ကတာဝန်ရှိသူတယောက်ကတော့ပြောသွားတာပေါ့နော
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ရသေးတောင်ဘက်မှာတော့ကျွန်တော်တို့ဒီထိတိတိုက်ပွဲတွေဖြစ်ပွားနေတာရှိပါတယ်အဲတမတော်ကနေပြောကြကျွန်တော်တို့အလောင်းလက်နဲ့များရရှိမှုလည်းရှိပါတယ်
ဒါပေမဲ့အမည်မဖော်လိုတဲ့ဒေသခံတွေကတော့အေးအေးနဲ့စစ်ကောင်စီနှစ်ဖက်လုံးမှာထိခိုက်ကြဆတ်မှုတွေများနေတာလို့ပြောပေမဲ့နှစ်ဖက်လုံးကပြန်တုံ့ပြန်လာတာမရှိသေးပါဘူးအေးပြောခွင့်ရနေတော့ဆက်သွယ်ရေးလိုင်းမကောင်းတာကြောင့်ဆက်သွယ်ရခက်ခဲပါတယ်အဲ့ဒီတော့အခုတိုက်ပွဲပြင်းထန်နေတဲ့ရသေတောင်မြို့ရဲ့အရေးပါဝင်ကိုအက်ဒီတာချုပ်ဦးခိုင်မြတ်ကျော်က
ရသေတောင်ကဒီမေယူမြိတ်တစ်ခုလုံးကိုစုံမောထားတာပေါ့နော်စစ်တွေနဲ့ဘူးဒီတောင်ကြားမှာရသေတောင်မြို့ဆိုတာရှိပါတယ်အဲ့ဒီမှာတိုင်ရင်သုံးရင်ရှိပါတယ်936 93 93ဆိုပြီးဒီဟာဒီဟာလဲထိုင်လာတဲ့အတွက်တော်တော်ကိုအရေးကြီးတဲ့မျိုးဖြစ်ပါတယ်အဲ့ဒါရစဲတောင်ကြာသွားတယ်ဆိုရင်တော့ဘူးစီတောင်လည်းအလွယ်တကူကြာသွားပါလိမ့်မယ်ဒီစစ်တွင်တဲ့ဂျာတင်းမှာအစေးရဲ့အပြင်ဝင်းပတ်ခံသွားတဲ့အနေအထားမျိုးဖြစ်သွားတာပေါ့ပြီးရင်ဘူးစီတောင်ကလည်းသူတို့ဆက်လက်တက်ခိုက်နေပါတယ်ပြီးရင်မောင်ရိုးမြို့နယ်မြောက်ပိုင်းကစခန်းတွေကိုတောက်လျှောက်တက်ခိုက်နေတာတွေရှိပါတယ်ခင်ဗျာ
ဂျာအပြင်ပုံနှချင်းမျိုးကိုအေးကပြီးခဲ့တဲ့ဘက်ကသိမ်းနိုင်ခဲ့တယ်လို့ကြေညာပြီးမြို့တော်စစ်တွေအပေါ်ချင်းချောက်မှုပုံများလာတာကိုလည်းဥခိုင်မြတ်ကျော်က
ဒီပုံနှချင်းလည်းအေးလက်ထက်ရောက်သွားပါပြီပြီးရင်စစ်တွေမျိုးအရှိတ်မှရှိတဲ့ပေါက်တော့မြို့နယ်လည်းအေးလက်ထက်ရောက်သွားပါပြီအဲ့ဒီတော့ဒီရသေးတောင်လေအေလက်ထဲကိုကြာသွားတယ်ဆိုရင်တော့စစ်တွေမျိုးကဟိုတစ်ခုပဲအထီးကျန်ပြီးတော့ကြံနေခဲ့မှာပေါ့ဒီပတ်ဝန်းကျင်ကကောလုံးကတော့အေတွေလက်ထဲကိုရောက်သွားတယ်ဆိုရင်တော့စစ်တွေမျိုးကလည်းစည်ရဲအဖင်စိုးရင်လာရတဲ့အနေထားဖြစ်သွားတယ်လို့ပြောလို့ရတာပေါ့
အခုလိုစစ်တွေကိုဝိုင်းပတ်လာတဲ့တိုက်ပွဲကရှမ်းပြည်မြောက်ပိုင်းကိုကဲ့ရဲ့လောက်ကိုင်းမြို့ကြီးနဲ့ကယားပြည်နယ်မြို့တော်လွိုက်ကော်ဝိုင်းပတ်တိုက်ပွဲတွေနဲ့ကွာလာကိုလည်းဥခိုင်မြတ်ကျော်က
ဟိုကလောက်ကိုင်းကတော့ဟိုဒီစိတ်ဆိုးစိတ်ကောင်းစင်းနဲ့သူတို့ကြားထဲမှာနားလည်မှုရသွားတဲ့အတွက်အဲ့ဒီမှာတော့တိုက်ပွဲတွေဘာတွေဖြစ်တာတော့မရှိတော့ဘူးပေါ့လိုက်ကောရောဘာလို့မလဲဒီလိုက်ကောမျိုးကိုရဖို့အတွက်တိတ်ခိနေတာတွေရှိတာပေါ့နော်ဒါပေမဲ့ဒီဖက်မှာမတူတာကတော့ရခိုင်ပြည်နယ်တစ်ခုလုံးကတော့အေကတင်းသွားနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့စစ်ပြည်မျိုးကိုသူတို့လည်းဆက်တိုက်မှာပေါ့သူတို့ကပြီးရင်ကြောက်ဖြူမျိုးတို့တိုက်မယ်သူတို့အန်တို့ကိုတိုက်မှာပေါ့ပြီးတောင်ပိုင်းမှာဆိုရင်လည်းတိုင်ရင်ဆင်းရင်းပဲရှိတော့တယ်တောင်ပိုင်းမှာဆိုရင်လည်းဒီအန်တို့ကြောက်ဖြူတို့ခွာရဲတန်တို့ရဲတောင်ကောက်ရဲပေါ့အဲ့တော့အင်အားကတိုက်မရှိတော့ဘူ
းအခုလိုအချိန်တွေမှာစစ်ကောင်စီဘက်ကတံပြန်လာပုံကိုလည်းဥခိုင်မြတ်ကျော်က
တံပြန်တော်လန်ရေးပေါ့ဗျာအဲ့လိုကုမ္ပဏီမျိုးတွေလုတာရှိတာပေါ့ထင်အောင်ထင်မှဖြစ်တာလုတာတွေရှိတာပေါ့အဒီကဥမှာစစ်တွေမျိုးထဲမှာနေပြီးတော့အင်ဘာလာကိုလက်နက်ကြီးနဲ့ပစ်တယ်လူ9ယောက်တည်တယ်6ယောက်လောက်ဒဏ်ရတယ်ပြီးရင်နောက်စစ်တွေမျိုးမဈေးကြီးကိုလက်နက်ကြီးကြီးချတဲ့အတွက်20ယောက်လောက်တည်တယ်ပြီးရင်လူပေါင်း30ကျော်လက်ရှိတော့ဒဏ်ရတာပေါ့နော်အခုတခါဒီဒီမှာဒီပါတလိုက်မှာရှိတဲ့အဲ့ဒီစာသင်ကျောင်းဆောင်မွေးဖြစ်တဲ့နေရာကိုပစ်ခတ်တာတွေလည်းရှိတာပေါ့အဲ့ဒီတော့ကျွန်တော်တို့ဒေသခံလူထုတွေကိုမေ့ကြည့်တဲ့အခါဒါတွေအလုံးကစစ်ကောင်စီကလုပ်တယ်ဆိုပြီးတော့အမြင်မျိုးရှိကြတာပေါ့ဘာလို့ဆိုတော့အေကဒီလိုလုပ်ဆရာအကြောင်းမရှိသလိုဒီလောက်ထိလက်နာကြည့်တဲ့သူတို့မှမရှိဘူးဆိုပြီးတော့အဲ့ဒါလိုဒေသခံတွေသုံးသက်ချက်တွေတော့ရှိတာပေါ့သူတို့ကိုယ်တိုင်ကလည်းကြေလာတဲ့လမ်းကြောင်းကိုလည်းသူတို့မြင်တယ်လို့ပြောပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
စစ်တွေမျိုးမာစီကိစ္စနဲ့ပတ်သက်ပြီးတအနေနဲ့ကဒါစစ်တွေမျိုးရဲနဲ့စစ်တွေမျိုးဝင်းကျင်မှာဒါတက်တည်ရှိနေရတယ်တွေ့ရမှာဖြစ်တယ်ဒီနေရာတွေမှာလုံခြုံရေးယူပေးထားတယ်တွေ့ရမှာဖြစ်တယ်လက်နက်ကြီးပြစ်ခတ်မှုသည်အေရနေပြောကြဒါအဝေးရနေပြီးပြစ်ခတ်နေရမျိုးရှိတယ်။ရန်တမ်းပြစ်ခတ်နေတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့မျိုးနယ်မျိုးလုံးမျိုးကြီးယူပေးထားတဲ့တပ်မတော်အနေနဲ့က ကျွန်တော်လုံလုံယူပေးထားတဲ့နေရာတွေကိုပြန်လဲပစ်ခတ်စရာအကြောင်းမရှိဘူးအဝေးရနေအေးရပစ်ခတ်ပြီးဒါဒီတက်ကနေပစ်ခတ်တဲ့အောင်လုံးကြံဖန်သေးတာဖြစ်တယ်
တကယ်တော့ဒီလ29ရက်စစ်ကောင်စီတပ်မတော်နဲ့မတိုင်ခင်နဲ့ရခိုင်တပ်တော်ထူထောင်တဲ့နေ့ AP 30မတိုင်ခင်ဒီမှာကရှမ်းပြောင်စစ်စင်မှာလို့တရုတ်နယ်စပ်နဲ့မနည်းပဲတရုတ်အနေနဲ့ဖိအားပေးနိုင်မှုနည်းတာကြောင့်ဒီမတိုင်ခင်ရသလောက်သိမ့်မဲ့ပြန်တိုက်မဲ့ဒီတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ